မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအေသနာကျော်ပါရှင်စီးရီးယားနိုင်ငံမှာရှိတဲ့ IS Islamic စေတေးကျော်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်နဲ့မဟာမိတ်ကတ်စ်တပ်ဖွဲ့တွေလိုက်ပြီးတော့ရှင်းနေပါတယ်။အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲဖေးဆုံးဖြတ်ဖို့ရှိပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းထိပ်တန်းရောက်တဲ့သတင်းတွေဒီညနေပိုင်းမှာကြားရပါမယ်နန်းလောင်ရေ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်အရေးယာလက်ထောက်ဝန်ကြီးဒေးဗစ်စတဲဝဲရဲ့မြန်မာနိုင်ငံခီးစင်မှာဘယ်လိုအချက်တွေကိုဆွေးနွေးခဲ့ပါကြပါသလဲ
Assistant Secretary of State for East Asian and Pacific Affairs David Stillwell met today with State Councilor Aung San Suu Kyi in Naypyidaw
အမေရိကန်တန်ယုံပြောခွင့်ရသူပါရှင်အပြည့်စုံကတော့မကြခင်ကြာမှာပါကြာပြင်ကရင်မျိုးသားအစည်းအရုံးထိရောက်ထားတဲ့ကရင်ပြည်နယ်မူတရခိုင်ထဲကရွာသားတထောင်လောက်မြန်မာစစ်တပ်ကိုဆန္ဒပြတာပါကြောင့်ပါလဲရှမ်းပြည်နယ်တောင်ပိုင်းရွှေငါမြို့နယ်ထဲမှာဖျားဘူးရင်တစည်းပေနှထောင်နဲ့တဲ့ကြောက်တဲ့ထိုးကြလို့လူသေဆုံးခဲ့ရတဲ့တဲ့တွင်အတူ IS ကောင်းဆောင်တယောက်ကိုပြီးခဲ့တဲ့စနေနေ့ကတုတ်တင်နိုင်ခဲ့တဲ့အမေရိကန်စစ်စင်ရေးဆိုင်ရာတရင်ဆောင်မတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်တဲ့တွင်ကိုမှအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်။ IS Islamic စစ်တေကျော်အဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကိုအမေရိကန်နဲ့မဟာမိတ်ကတ်စ်တပ်ဖွဲ့တွေစစ်ဆင်ရေးလိုက်လုံနေပြီးတော့ဆီးရီးယားနိုင်ငံထဲမှာရှိတဲ့ IS Islamic စစ်တေကျော်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုလိုက်ပြီးတော့ရှင်းနေပါတယ်။ IS ခေါင်းဆောင် Abu Bakr al Baghdadi နဲ့ IS ပြောရေးဆိုခွင့်ရှိသူ Abu Hassan al Muhajiri တို့တေဆုံသွားရတဲ့စစ်ဆင်ရေးကိုအမေရိကန်မဟာမိတ် Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းမိဖို့စစ်ဆင်ရေးတွေအပူတပြင်းလိုက်ပြီးတော့လုပ်နေတယ်လို့သူတို့ကပြောပါတယ်။ Syria နိုင်ငံ Bashar မျိုးကခြံဝင်းတစ်ခုကို American စီးနှင်းဝင်ရောက်ပြီးတော့အဲ့ဒီမှာ Mr. Baghdadi တေဆုံသွားရတဲ့စစ်ဆင်ရေးမှာတော့ SDF အဖွဲ့ရဲ့အဓိကအခန်းကဏ္ဍမှာပါဝင်တယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနထိတ်တန့်အရာရှိသူကပြောပါတယ်။နောက်ထပ်တီးခြားစစ်ဆင်ရေးဖြစ်တဲ့ Turkey နဲ့နယ်စပ်ဂျာရာဘလတ်မျိုးမှာတနင်္ဂနွေနေ့ကစစ်စင်ရေးအတွင်းမှာတော့ IS ပြောရေးဆိုခွင့်ရှိသူတေဆုံးသွားတယ်လို့အမေရိကန်နိုင်ငံသားရေးအရာရှိကပဲပြောပါတယ်ဒီ IS ပြောခွင့်ရသူတေဆုံးပြီးတော့နောက်တစ်ယောက်ကိုလည်းဖမ်းမိထားတယ်ဆိုတဲ့တိုက်ခိုက်မှုကိုတော့အမေရိကန်ရဲ့လူတွေဒီစစ်စင်ရေးမှာပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပြီးတော့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကတော့သူတို့မပါဘူးလို့ညင်းဆိုထားပါတယ်ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေဆုတ်ခွာဖို့ဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ညွှန်ကြားလိုက်ပြီးကလေးကအမေရိကန်နဲ့ကတ်စ်နယ်ဘွားအများစုပါဝင်တဲ့ Syrian Democratic Forces တပ်ဖွဲ့တွေကြားမှာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါဒီလိုမျိုးအမေရိကန်တပ်တွေဆုတ်ခွာသွားလို့လေတူရကီအစိုးရကကတ်စ်တွေကိုပြစ်မှတ်ထားဆက်ဆံရေးတွေလုပ်လို့အရက်သားတင်းချီအိုးရင်စွန်ခွာထွက်ပြေးရတဲ့အခြေအနေမျိုးရောက်နေပါတယ်ရှင်
အီရန်နိုင်ငံကာဘာလာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကညလုံးပဝင်ရောက်တိုက်ခိုက်နှိမ်နှင်းမှုအတွင်းမှာတော့လူ14ယောက်ထက်မနည်းသေဆုံးသွားပါတယ်။နောက်ထပ်ရာနယ်ချီလည်းဒဏ်ရာရခဲ့တဲ့အကြောင်းလုံခြုံရေးအရာရှိတွေကပြောပါတယ်။ညတကောင်ချိန်ကနေမနက်6နာရီအတွင်းလမ်းမတွေပေါ်မထွက်ဖို့အီရန်အာဏာပိုင်တွေကအမိန့်ထုတ်ထားခဲ့ပြီးတဲ့နောက်မှာပဲအစိုးရစန့်ကျင်ဆန္ဒပြသူတွေကဒီညမထွက်ရအမိန့်ကိုလွန်ဆန်ပြီး9ရက်မြောက်ဇက်တိုက်ဆန္ဒပြခဲ့ကြတာပါ။မနေ့တနင်္လာနေ့မှာပဲဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်တိုက်ခိုက်မှုအတွင်လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့တရားကျော်လဲဒဏ်ရာရခဲ့ပါသေးတယ်။ရင်းနှံပေါ်ကျွယ်ွားတဲ့ယူရန်နိုင်ငံမှာအချင်းပြချစားမှုတွေစီးပွားရေးနှေးကွေးနေတာနောက်အစိုးရရဲ့ဝန်ဆောင်မှုညှန့်ဖျင်းတာတွေကိုမကျေနပ်ကြသူတွေနဲ့ကျောင်းသူကျောင်းသားတွေဆန္ဒပြနေကြတာပါ။သမရဝင်ကြီးချုပ်နဲ့ဝင်ကြီးတွေအပါအဝင်အကြီးအကဲနိုင်ငံရေးသမားတွေကိုအထူးစုချင်းငွေနဲ့အထူးအခွင့်အရေးပေးထားတာတွေကိုပယ်ဖျက်ဖို့ဥပဒေမူကြမ်းတရက်ကိုလွှတ်တော်မှအတည်ပြုဖို့ကြိုးစားခဲ့ကြပေမဲ့လည်းဆန္ဒပြပွဲတွေကတော့အရှိန်ရော့မသွားခဲ့ပါဘူး။ကျောင်းသူကျောင်းသားတွေကစာသင်ခန်းတွေကိုမသွားဘဲသပိတ်မှောက်ကြသလိုအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစလို့ဘက်ဒက်မြို့တော်နဲ့ဒီတခြားမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားလာနေတဲ့အကြမ်းဖက်ဆန္ဒပြမှုတွေအတွင်မှာလူပေါင်း86ယောက်ထက်မနည်းသေဆုံးခဲ့ရပြီဖြစ်သလိုဒီမတိုင်ခင်ဒီလအစောပိုင်းတုန်းကဆန္ဒပြမှုတွေအတွင်မှာလည်းလူ150နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်
။ American ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။သမရအင်မြူတော်ကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲတာပါသမရကိုတရားစွဲဖို့ဖြစ်လာတဲ့အဓိကကိစ္စအဓိကအရင်းခံအကြောင်းတရားဖြစ်တဲ့သမရဒေါ်နယ်ထရမ့်ယူကရိန်းသမရကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတို့ကလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှင်းမှာထွက်ဆိုဖို့ရှိပါတယ် အောက်လွတ်တော်မှာမဲခွဲဖို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြာတာရင်းတွေကိုစီစဉ်ထားပြီးတော့ဒီလုပ်ငန်းစဉ်ကိုမရေမရာမေးခွန်းထုတ်စရာအခြေအနေမျိုးဘာမှမရှိအောင်တေချာခြင်းနဲ့လို့သူကအောက်လွတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာပြောထားပါတယ်ဒီစုံစမ်းစစ်ဆေးမှုတွေဟာတကယ်ပဲလုပ်တဲ့ကိစ္စတွေဖြစ်တဲ့အောက်လွတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်ပြီးမှလှုပ်ဆောင်တာမဟုတ်လို့တရားမဝင်ဘူးလို့တမရာထရမ့်နဲ့သူ့ကိုထောက်ခံတဲ့ Republican တွေကပြောနေတာပါအောက်လွတ်တော်ဥက္ကဋ္ဌ Miss Pelosi ကတော့သူတို့ပြောတာခိုင်လုံချက်မရှိဘူးလို့ပြောပါတယ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ဆိုရင်ဒါကိုအောက်လွတ်တော်တစ်ခုလုံးအတည်ပြုပေးမှလုပ်လို့ရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မရှိပါဘူးဒီလိုမျိုးအောက်လွတ်တော်မဲခွဲမှုမလုပ်ခင်ဒီကနေ့မှာတော့အမျိုးသားလုံခြုံရေးကောင်စီတွေကဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ဟာအောက်လွတ်တော်ထောက်လှမ်းရေးပြပရေးရာနဲ့စီကံထိန်းသိမ်းရေးကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။သူကတမရထရမ့်ရဲ့ဖုန်းစကားကိုကြားခဲ့သူတွေထဲမှာတဦးပါဝင်ဖြစ်ပါတယ်ရှင့
်။အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်များများမှာတော်မီတွေအကြီးကျယ်လောင်ကျွမ်းနေတာမှာတော့အခုနောက်ဆုံး Los Angeles မြို့ကဂက်တီပြတိုက်အနီးလောင်နေတဲ့တော်မီကိုနှိမ့်သက်ဖို့မိသက်ဝန်ထမ်းတွေကြိုးပမ်းနေကြပါတယ်။ Los Angeles မြို့အနောက်ချမ်းမှာတနင်္လာနေ့အာယုံမတက်ခင်ကတည်းကစတင်လောင်ကျွမ်းနေတဲ့ဒီတော်မီဟာအခုဆိုရင်ဧက600ကျော်အထိပြန့်နှံ့လာနေပြီးလူနေအိမ်၈လုံးထက်မနည်းလည်းမီးရဲပါသွားခဲ့ပါတယ်။ဒီနေရာဟာ Los Angeles မြို့ရဲ့တံပိုးအကြီးဆုံးအင်အားတွေရှိတဲ့နေရာတစ်ခုပါ။ဒီတော်မီကြောင့်လူတွေထောင်နဲ့ချီဘေးလွယာရွှေ့ပြောင်းခဲ့ရပါတယ်။ဆိုထိုင်းစာနေပြီးလေပြင်းတိုက်ခတ်နေတာကြောင့်လာမယ့်ရက်အနည်းငယ်အတွင်းကြုံလာရနိုင်တဲ့အန္တရာယ်နဲ့အခက်အခဲတွေကိုမိသက်အရာရှိတွေကစောင့်ကြည့်နေပါဗျ။အလွယ်တကူမိကုဆက်မလောင်ကျွမ်းနိုင်အောင်ကြောက်သားနိုင်ရန်တွေနဲ့အခိုင်အမာကာယံတိစောက်ထားတဲ့ဂတိပြတိုက်နာအထိမိကုဆက်လာတာတော့မရှိသေးဘူးလို့ပြတိုက်တာဝန်ရှိသူတွေကပြောပါဗျ။တချိန်တည်းမှာပဲနာမည်ကြီးကယ်လီဖိုးနီးယားဝိုင်တွေအများအပြားထွက်ရှိရာပြည်နယ်မြောက်ပိုင်းဆိုနိုမာခရိုင်ကတော်မီအပါအဝင်ပြည်နယ်အတွင်းတခြားနေရာတွေမှာလည်းလောင်ကျွမ်းနေတဲ့တော်မီအတော်များများကိုနှိမ့်သက်ဖို့ကယ်လီဖိုးနီးယားမိသက်ဝန်ထမ်းတွေစူးစမ်းနေကြတာပါ။တော်မီဟာဧက9000ခွဲနီးပါးအကျယ်ဝန်းအထိလောင်ကျွမ်းနေပြီးလက်ရှိမှာတော့ဒီပမာဏရဲ့15ရာခိုင်နှုန်းကိုပဲထိန်းထားနိုင်ပါသေးတယ်။တော်မီကြောင့်တနင်္လာနေ့ညနေပိုင်းအထိပျက်စီးဆုံးရှုံးရတဲ့အဆောက်အဦပေါင်းကတော့120ကျော်ရှိနေပါတယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေမြန်မာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ် American ပြည်အောင်စုအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီး David Stilwell ဟာဒီကနေ့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့မြန်မာဒီမိုကရေစီရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကြောင်းဆွေးနွေးခဲ့ပါတယ်ဒီမနေ့နေပြည်တော်တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက် American ကရေးရှိကူညီပံ့ပိုးပေးရေးနိုင်ငံသားမှာအကျိုးတူကိစ္စရပ်တွေကိုအတူလက်တွဲဖြေရှင်းရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြကြောင်းရန်ကုန်မြို့ American တန်ရုံပြောခွင့်ရသူအာယာနီမာရင်းက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာလူမျိုးရေးစီရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ဒေသနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲကိုအတူတူကဖြေရှင်းရေးပဋိပက္ခဖြစ်ပွားရာနေရာတွေကမကျေနပ်မှုတွေအကြောင်းတွေကိုကင်တွယ်ဖြေရှင်းရေးနဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ American တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
ဟောင်ကောင်မှာနိုဝင်ဘာလတည်းကျင်းပမဲ့ဒေသန္တရကောင်စီရွေးကောက်ပွဲမှာသူ့ကိုပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်တာဟာနိုင်ငံရေးအရာပိတ်ပင်မှုတွေနဲ့စောင့်ကြည့်စစ်ဆေးတာတွေအပါအဝင်လုပ်ပြီးတော့ဒီရွေးကောက်ပွဲကိုခြေလှယ်ဖို့တရုတ်ပြည်မကြီးအစိုးရကလုပ်နေတာလို့ဟောင်ကောင်ဒီမိုကရေစီတက်ကြွလှုပ်ရှားသူကျော်ရှောက်ဝေါင်းကပြောပါရယ်ရွေးကောက်ပွဲမှာသူ့ပါဝင်ခွင့်မရှိကြောင်းရွေးကောက်ပွဲကော်မရှင်အရာရှိကပေးပို့တဲ့တရားဝင်စာကိုဝေါင်းကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာဒီကနေ့ပဲတင်လိုက်ပြီးတော့အဲ့ဒါလိုပြောလိုက်ကြပါအသက်23နှစ်အရွယ်ဝေါင်းဟာသူ့လိုပဲဒီမိုကရေစီတက်ကြွလှုပ်ရှားတဲ့အကြောင်းသားလူငယ်နေသန်လောနဲ့အလက်စ်ချောင်းတို့နဲ့အတူ2014ခုနှစ်ကအစိုးရဌာနချုပ်ဝင်တဲ့အထိဝင်ရောက်ဆန္ဒပြခဲ့ပြီးသူတို့ရဲ့အဲ့ဒီဆန္ဒပြမှုကနေဟောင်ကောင်တဝမ်းမှာထီးတော်လန်ရီလို့ခေါ်တဲ့ရွေးကောက်ပွဲတွေလွတ်လပ်စွာကျင်းပခွင့်တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေနှစ်လကျော်ကြာဖြစ်ပွားခဲ့တယ်လို့မျိုးရင်းစီပွားရေးလုပ်ငန်းတွေရပ်တန့်တဲ့အထိဖြစ်ခဲ့တာပါရှင်
မြောက်ကိုရီးယားနိုင်ငံက Diamond Mountain တောင်ပေါ်အပန်းဖြေစခန်းမှာတောင်ကိုရီးယားနိုင်ငံကစောက်ထားတဲ့ဟိုတယ်တွေနဲ့တခြားခီးသွွားလုပ်ငန်းအဆောက်အုံတွေကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကဖြိုချဖျက်ဆီးပစ်လိုတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့လုပ်ငန်းအစ်စ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့တောင်ကိုရီးယားဘက်ကကန့်လန့်တာကိုမြောက်ကိုရီးယားကပယ်ချပါတယ်။တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနနဲ့ Hyundai စီးပွားရေးလုပ်ငန်းအုပ်စုတို့ကိုလိမ့်မှုပြီးပေးပို့တဲ့စာထဲမှာအခုလိုမျိုးမြောက်ကိုရီးယားကပယ်ချသွားတာဖြစ်ပါတယ်ရှင်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပထမဆုံးအမျိုးသမီးမဟာမင်းကြီးအဖြစ်တာဝန်ယူခဲ့တဲ့ဂျပန်နိုင်ငံသူဒါဆာကာ အတိခတ်ပါရှင်ဆာရာဂိုအိုဂါရာဟာနိုဝင်ဘာလ22ရက်နေ့ကကွယ်လွန်သွားပါတယ်အသက်62နှစ်အရွယ်ရှိတဲ့ဆာရာဂိုအိုဂါရာကွယ်လွန်သွားတဲ့အကြောင်းသူနောက်ဆုံးတာဝန်ယူလုပ်ကိုင်သွားတဲ့ဂျပန်နိုင်ငံဒီဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကြီးကအဖွဲ့ကကြေညာချက်ထုတ်ပါတယ်သိဆုံးရတဲ့အကြောင်းရင်းကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးအိုဂါရာဟာဝန်ကြီးချုပ်ဟောင်းတီဆူယိုရှိအီနီကန်ရဲ့မြေဖြစ်ပြီးတော့ဒီအမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ကနေမဟာဝိတ်ဘိတ်စာပွဲကိုရခဲ့တယ်လို့ဒီ California တက္ကသိုလ် Berkeley ကနေနိုင်ငံရေးသိပ္ပံနဲ့မဟာပွဲကိုရခဲ့တဲ့အသူပါ1992ခုနှစ်ကနေ2000ခုနှစ်အထိကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပါတယ်1990ခုနှစ်တွင်အတွင်းမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နေအင်ကျဲကျုပ်ကြခံရတဲ့အချိန်တွေမှာသူဟာမြန်မာနိုင်ငံကိုအချင်းချင်းတွားရောက်ခဲ့ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တအူလည်းဖြစ်တဲ့ဆာရာဂိုဟာဒီမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂအထွေထွေညီလာခံကိုအစဉ်ကစားတင်ပြခဲ့ပူပါတယ်ရှင
်ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့မခင်ဖြူတို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာလက်ထက်ဝန်ကြီး David Stewart နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အခြေအနေတွေကိုအတူတူကဖြေရှင်းရေးပညာရေးစီးပွားရေးနဲ့တခြားနိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နှစ်ဖက်အစိုးရကသတင်းထုတ်ပြန်ပါတယ်လက်ထပ်ဝန်ကြီးဟာမနေ့တော့ကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားခဲ့ပြီးတော့လွှတ်တော်ဥက္ကဋ္ဌအပါဝင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါအပြည့်စုံကတော့စုစုကတင်ပြပို့ထားပါတယ
်အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံခဲ့တာပါတွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအမေရိကန်ကရေရှည်ကူညီပေးသွားမယ့်အကြောင်းအပါအဝင်တခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရအာရီယန်နီမရင်းက VOA ကိုအခုလိုပြောပါတယ
် Assistant Secretary of State for East Asian and Pacific Affairs David Stillwell met today with State Councilor Aung San Suu Kyi in Naypyidaw
အမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး David Stillwell ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထံအောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအတွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်အမေရိကန်ကရေရှည်ကူညီပံ့ပိုးပေးရေးနိုင်ငံခြားကအကျိုးတူကိစ္စရပ်တွေကိုအတူလက်တွဲဖြည့်ဆည်းစတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့မိတ်ဆွေလှုပ်ဖော်ကင်ဖက်နိုင်ငံအဖြစ်ဆက်လက်ယက်တည်သွားမယ်ဆိုတာကိုဒီခီးစင်ကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်
American တန်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာတော့ရခိုင်ပြည်နယ်အချက်အသေးကိုအတူတကွဖြည့်ရှင်းရေးပြည်ပခဖြစ်ပွားရာနေရာတွေကမကျေနပ်မှုအကြောင်းရင်းတွေကိုကင်တွယ်ဖြည့်ရှင်းရေးနဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတော့တွေ့ဆုံမှုအတွင်ပညာရေးစီးပွားရေးရင်းနှီးမြှုပ်နှံမှုလမ်းမှန်ဆက်သွယ်ရေးနဲ့အခြေခံအဆောက်အအုံများဖွံ့ဖြိုးတိုးတက်မှုမြေကြောင်းများထိန်းသိမ်းရေးကဏ္ဍများအပါအဝင်ပူးပေါင်းဆောင်ရွက်မှုများတိုးမြှင့်သွားရေးနဲ့ ASEAN EAS ထိပ်သီးအစည်းအဝေးများဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပစ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။လက်ထောက်ဝန်ကြီး Stewart ဟာမနေ့ကရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမေရိကန်ကပါဝင်ကူညီနိုင်မဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အဒီနောက်မှာရခိုင်ပြည်နယ်တွင်ကအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြေပြင်အနေအထားကိုလေ့လာခဲ့ပါတယ်။အရက်ဘက်အဖွဲ့တွေနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီးမလိုအပ်ဘဲအရက်သားတွေထိခိုက်နစ်နာမှုရှိနေတဲ့အပေါ်ကူညီပံ့ပိုးပေးနိုင်မယ့်နီလန်တစ်ခုကိုရှာဖွေသွားမယ်လို့လက်ထောက်ဝန်ကြီးကပြောဆိုခဲ့ကြောင်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ်
။အဲ့ဒီအပေါ်မှာကျတော့သူတို့အနေနဲ့ဒီလုံလောက်တဲ့ပမာဏထပ်ပန့်နေလို့သိထားပါရဲ့လေ။ဒါပေမဲ့ဒီနိုင်ငံရဲ့ဥပဒေအရဒီအချက်တွေအရနေပြီးတော့နောက်နေ့ကျညာမှုအပေါ်မှာတော့နားလည်ဖို့ကျွန်တော်တို့ပြောဆိုပါရဲ့။ဒါပေမဲ့ကျွန်တော်တို့ဆက်ကသူတို့ကိုယုံကြည်မှုချစ်ချင်းနားလည်ပေးနိုင်တဲ့ဆိုတဲ့ဒီကိလက်ကျင့်မှာကျတော့ဆောင်ရွက်နေကြအနေအမျိုးတစ်ခုခုတော့ကဖန်တီးပြနေဖို့ဖြစ်လာမျိုးဖြစ်လာမျိုးဆိုရတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့
တမတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာနေရသူ6000ကျော်ရဲ့စာဝတ်နေရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနေမှုတွေဟာလုံလောက်တဲ့အနေအထားမှာမရှိတာကြောင့်အဲ့ဒီကိစ္စကိုအကူအညီပေးဖို့အရက်ဘက်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်လက်ထောက်ဝန်ကြီးဒေးဗစ်စတေဝတ်ဟာသူ့ရဲ့မြန်မာပြည်ခရီးစဉ်အတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့လည်းနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ် ၎င်းနိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာမနက်ဖြန်အောက်တိုဘာ30ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာမှဖြစ်ပြီးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့ထိုင်းနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်။အဒီနောက်မှာတော့လက်ထောက်ဝင်ကြီးဟာဒေတာရင်းကတခြားနိုင်ငံတွေဖြစ်တဲ့မလေးရှားတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းခရီးဆက်မယ်လို့သိရပါတယ်ရှင
်။ဆုစုသတင်းပေးပို့သွားတာပါရှင်။အခုတော့ကရင်ပြည်နယ်ကဆန္ဒပြပွဲသတင်းတစ်ပုဒ်တင်ပြပါမယ်။ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ထားတဲ့ကရင်ပြည်နယ်မူးတျော်ခရိုင်လူသောမြို့နယ်ထဲကရွာသားတထောင်လောက်ဟာမြန်မာအစိုးရစစ်တပ်တွေကပွင်လင်းကာလမှာလမ်းဖောက်လို့ရေးတွေမလုပ်ဖို့အတွက်ဒီရက်ပိုင်းအတွင်းမှာဆန္ဒပြခဲ့ကြပါတယ်။ဒါဟာအဖြစ်ခက်ရစရေလှုပ်ထားပေမဲ့ KNU နဲ့မြန်မာစစ်တပ်တွေမကြာခဏတိုက်ပွဲဖြစ်နေတာကြောင့်လူမှုအနေနဲ့ကလေးငယ်တွေပညာသင်ကြားခွင့်နဲ့တောင်ယာစိုက်ပျိုးပြီးတော့လုပ်ကိုင်စားသောက်ရတဲ့အပေါ်ထိခိုက်မှုတွေရှိလာတာကြောင့်ကန့်ကွက်ဆန္ဒပြကြတာလို့လဲဆိုပါတယ်။ PO အထင်ထောက်မအေးမာကအပြည့်ဆုံးသတင်းပေးပို့ထားပါတယ်
။မြန်မာအစိုးရနဲ့ KNU ကရင်မျိုးသားစည်းရုံးတို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပေမဲ့တချို့တပ်မဟာတွေမှာမကြာခဏတိုက်ပွဲတွေဖြစ်နေတာပါ။အခုလိုမျိုးပွင့်လင်းတဲ့ကာလကိုရောက်ရှိချိန်မှာမြန်မာစစ်တပ်ဘက်ကတပ်အင်အားတိုးချဲ့တာ၊နေမြေချဲ့ထွင်တာတွေလုပ်လို့ရှိတယ်ဆိုပြီး KNU ဘက်ကတော့ဆွဆွဲလို့ရှိပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒေသဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်မှုတွေလုပ်နေတာတွေကြောင့်ဒေသခံကရင်ပြည်သူတွေအနေနဲ့စိုးရိမ်ထိလက်မှုတွေနှစ်စဉ်ရင်ဆိုင်နေရတယ်လို့ဆိုပါရယ်။နှစ်ဖက်တင်းမာမှုတွေကြောင့်နှစ်စဉ်ထွက်ပြေးတိတ်ရှာမှုတွေလုပ်နေရတဲ့လူသောမျိုးနဲ့ကရင်ပြည်သူတွေကတော့အင်အားတစ်ထောင်လောက်နဲ့ပြီးခဲ့တဲ့ရက်ကပဲဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ကြအောင်ကရင်မျိုးသားအစည်းအရုံးမူတီယော်ခရိုင်ကဘုံမူစောကလေးတို့ကအခုလိုပြောပြပါရယ်
။ပွင့်လင်းရစီရောက်တိုင်းအစိုးရစစ်တပ်ကနေပြီးတော့မှသူတို့ကဒီစစ်တပ်အတွက်ဒီဒီစစ်ခါနေပါတည်မို့ပါဖို့ပေါ့။အဲ့ဒီမှာလမ်းဖောက်နေကြဖြစ်နေတယ်။အဲ့ဒါကိုသူတို့ကဒီလမ်းဖောက်တာကိုသူတို့မလုပ်ချင်ကြဘူး။အခုလက်ရှိကာလမှာလည်းတခါရတဲ့ကာလဖြစ်နေတဲ့ပုံမှာသူတို့ဒီလမ်းဖောက်စရာမလိုဘူးလို့ဒေသမှာသူတို့ဒီတောင်ကြားကြီးပြန်ခုတ်တာတို့လည်းပြန်လောက်တာတို့အဲ့ဒါစစ်သားလမ်းဖောက်နေသူရှိတာလူလေတို့ရဲ့လမ်းကိုကြိုပြနေတယ်အများဆက်လာမှာ။ဟုတ်အဲ့လိုမျိုးဆက်လာနေသူတို့ရှိသူတို့ကကြောက်လန့်ပြီးတော့သူတို့ဆက်ပြေးနေမှာ။သူတို့ကမလိုလားဘူး။အဲ့ဒါကြောင့်မို့ဒီလမ်းတွေဖောက်လို့ဘို့သူတို့အလိုမရှိကြဘူး။
လူသောမြို့နယ်ထဲမှာကရင်ကျေးရွာပေါင်းများစွာရှိပြီးလူရေ 5,000 လောက်အခြေချနေထိုင်နေတယ်လို့ဆိုပါရတယ်။ဒီထဲကလမ်းနဲ့အနီးဆုံးကျေးရွာတွေကရွာသား 1,000 လောက်ကတော့ဆန္ဒထုတ်ဖော်မှုတွေလှုပ်လာတာဖြစ်တယ်လို့လည်းသူကပြောပါတယ်
။လမ်းဖောက်တာလည်းပဲရစ်ခါနေပါလိမ့်တယ်ဖို့ရိုးရိုးလည်းမဟုတ်ဘူး။သူတို့ကဖြစ်စဉ်ရင်းလမ်းကြောင်းနေဖြစ်နေတဲ့ပုံမှာလမ်းဖောက်ပြီးနောက်ပိုင်းဖြစ်စဉ်ရင်းမှာဖြစ်လာမယ်ဆိုလို့ရှိတာဒီလမ်းနေပါလိမ့်မဖောက်ဖို့သူတို့ကအခုအစိုးရကနေပြီးတော့မှမဖောက်ခင်ပါလေ။သူတို့မဖောက်အောင်သူတို့ကကြိုတင်ပြီးတော့ဆန္ဒထုတ်ဖော်တာဖြစ်တယ်လေ
။တစ်ဖက်တင်းမာမှုတွေနဲ့တိုက်ပွဲတွေကပုံမှန်ရှိနေတယ်လို့လည်းဘုံမူစောကလေးတို့ကပြောပြပါတယ်
။အပြစ်အခရစဲရေးမပြုတ်လို့ခင်မာတော့သူတို့ကဖောက်တယ်။ဖောက်တော့တိုက်ပွဲတွေမျက်နှာဖြစ်နေတယ်။မျက်နှာဖြစ်တော့ဒီသူကလည်းတခါဟိုထွက်ပြေးတိတ်ဆောင်နေရတဲ့အခြေအနေမှာဖြစ်နေတယ်။အဲ့ဒါကိုကလည်းအပြစ်အခရစဲရေးဖြစ်ပြီးနောက်ပိုင်းမှာလည်းပဲအစိုးရကနေပြီးတော့မှဟုတ်ကဲ့လမ်းရင်ဖောက်တာကိုဒီဟိုသမငါးဖက်ကတော့တို့အလိုရှိကြဘူးတို့တတ်မှတ်ပေးတဲ့နေရာထက်ကျော်လွန်ပြီးတော့စိတ်တက်ကနေပြီးတော့လမ်းဖောက်ပြီးတော့သွားမယ်ဆိုလို့ရှိရင်အသက်ပွဲကမျက်နှာဖြစ်နေတဲ့ပုံမှာလူတို့ကလည်းအဲ့ဒါပုံမှာစိုးရိမ်နေကြတဲ့
ကရင်မျိုးသားအစည်းအရုံးမူတျော်ခရိုင်အနေနဲ့ကလည်းလူမှုဆန္ဒအတိုင်းစစ်တပ်ရဲ့လမ်းဖောက်လုပ်တာတွေကိုမလိုလားဘူးလို့ဆိုပါတယ်လမ်းဖောက်လုပ်တဲ့အခါမှာအပြစ်ခက်ရဲ့စရေသဘောတူစာချုပ်ကိုကျော်လွန်ပြီးစစ်တပ်ကဆင့်အားတွေတိုးချဲ့လာမှုတွေ၊နေမြေတိုးချဲ့လာမှုတွေကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်ရတာကြောင့်အခုလိုမျိုးပွင့်လင်းကာလမှာလမ်းဖောက်လုပ်တာကိုမလိုလားကြပါဘူး။မုတျော်ခရိုင်အနေနဲ့ကတော့လူမှုအတွက်နိုင်ငံရေးအရအာမခံချက်တစုံတရာမရှိသေးတဲ့ကာလမှာကရင်ပြည်နယ်ခဲပူလဲမှုပလော့ဆတဲ့နေရာတွေကနေထိုင်းမြန်မာနယ်စပ်အထိလုပ်မဲ့စီမံကိန်းတွေကိုစစ်တပ်ဘက်ကဆက်မလုပ်ဖို့အတွက်တောင်းဆိုထားပါတယ်။ဒီလိုစီမံကိန်းတွေလုပ်တဲ့အတွက်ကရင်လူမှုတွေနေရစွန့်ခွာထွက်ပြေးရတာတွေ၊ကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးရတာတွေ၊အသက်မွေးဝမ်းကြောင်းလုပ်ငန်းခွင်တွေပျက်စီးဆုံးရှုံးရတာတွေနဲ့ကလေးငယ်တွေနဲ့တကြီးရွယ်ဦးတွေအခက်အခဲဖြစ်ရတယ်လို့လည်းမုတျော်ခရိုင်ကကြေညာချက်ထုတ်ပြီးတောင်းဆိုထားပါတယ်ရှင်။
ရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေးအေးရခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရဲသားထိခိုက်မှုတွေရဲသားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအပြစ်ခတ်ရစဲရေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ် ပါဝင်ဆွေးနွေးမြင်းများလူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးတဲ့အချိန်မှာ view ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်လေးဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းဖုန်းနံပါတ်က0932328555ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့ည9:00တိုင်းလေးလိုက်စီစီမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရှမ်းပြည်ဘက်ကဖျားဖူကားဒဇင်6တဲကြလို့လူသေးဆုံးရတဲ့တင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မြို့ကြီးရွာငံလမ်းမိုင်မှာဖျားဖူးရင်တစည်းပေ2000အနက်ရှိတဲ့6တဲတိုးကြခဲ့ရာကြောင်းလူ15ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ပါတယ်။ဒီလမ်းမိုင်မှာဖြစ်ပေါ်တဲ့ရင်မတော်တဆထိခိုက်မှုတွေထဲမှာဒီဖြစ်စဉ်ဟာအဆိုးဆုံးဖြစ်ပြီးတော့လမ်းကျော်မကျွမ်းကျင်တာကြောင့်ဖြစ်ကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တင်းမုတ်တော်တဲ့ဖျားဖူးရှင်ဟာရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဖြစ်ပြီးတင်းလာနဲ့ညနေပိုင်းကဖြစ်ပွားခဲ့တာပါဒီရင်မတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စဲရွာငံနဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စဲရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ
်ကားအချင်းမှဖြစ်တာပေါ့နော်အဲရွာပြည်နယ်ကောင်လောက်ကြီးရဲ့ကြောက်တွေတိတိရှင်းကြလာတယ်ကံယူစားကြတော့ပါကျွန်တော် light bulb ကိုပေါ့လမ်းရတဲ့အတက်စင်ကြီးရဲ့အိုင်နာလေးအတက်စင်ကြီးရဲ့နေရာဖြစ်ဖြစ်တာကြတော့ကျွန်တော်တို့စခန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့မင်းညာထုတ်ကြပါအထူးကအတေပြောက်ကဓာတ်ပေါ်ရီက15လောက်အတက်ချင်းရဲ့လူနာက10ဦးကျမခွဲပြောရင်ဓာတ်ပေါ်ရီက15တပါဟုတ်ယောက်ျားလေးကလေးအလောင်း1လောက်ကျန်တဲ့12ယောက်ကအမျိုးသမီးရဲ့ကြီးရဲ့ဟုတ်အခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီ။အဲ့ဒါတပ်ဖွဲ့ကြီးက5စီး15လောက်အတွက်5စီးဆင်ပြီးတော့လုပ်နေ
။ထိခိုက်ဒဏ်ရာရသူ10ယောက်ရှိပြီး3ဦးကစိုးရင်ရာကြောင်းနဲ့သူတို့ကိုဥဆုံးရွာငံစေယုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးစေယုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်။ရွာငံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပွားတဲ့ရင်မတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။အထူးကတော့ဖြစ်တဲ့ဟာတော်တော်များများတော့နံပါတ်1လမ်းကြောင်းမကျွမ်းကျင်လား။ဘာလို့ဆိုတော့တောင်စင်းတောင်တက်များတယ်၊ခွေးတွေများတယ်၊အစင်းတက်တွေများတယ်၊လမ်းကြောင်းမကျွမ်းကျင်လား။တော်တော်များများဖြစ်တာကအဲ့ဒီမောင်ငန်ကြီးပေါ့နော်။တဲ့ဒီမောင်ငန်ကြီးလေးမှာအဲ့ဒါကိုယ်မမြင်ရ၊ဘာမမြင်ရလဲလေ။နံပါတ်1ကအရှိန်ညာ။လမ်းကြောင်းမကျွမ်းအရှိန်ညာတော့ဖြစ်လို့ရှိရင်ကြောင်ထဲကိုတစ်ခါလေးတုတ်ကြပါလေ။ဒီဘက်လမ်းကအခုပြုတ်ပြေစဲပေါ့နော်။ပြုတ်ပြေစဲဆိုတော့ဒီလမ်းချဲ့ထားတာပါ။တက်တယ်ကတော့မခင်ရသေးဘူး၊ကျန်သေးရဲ့လေ။အဲ့ဒါလမ်းကျဲတယ်။အဓိကတော့လမ်းကြောင်းမကျွမ်းလာပါဟုတ်။ဒါဖြစ်စဉ်ထဲမှာတော့ဒီဖြစ်စဉ်ကတော့အဆိုးဆုံးဖြစ်စဉ်ပေါ့ဗျာ
ရင်တိမ်ပေါမှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခန့်မှန်းတာတွေလည်းရှိပါတယ်ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှီးဆက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့အစ်ကရွာမှာပဲစီစဉ်နေတယ်ဒါကဒီတရားလေးတွေကသွားရတဲ့လိုက်ပါကျွန်တော်တို့အတင်းကလိုက်မွားရအောင်ဒီဝါလောက်၄နာရီလောက်မှရွာကိုပြန်ပြေလိုက်ပြောတာပဲ
ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုတယ်လို့ရင်ပေါင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်ဒီရင်တော်တစားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ
်ကိုမိုးစောတရင်ပေးပို့တော်တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါIS ကောင်းဆောင်အဘူဘကာအယ်ဘဂဒီကိုတုတ်တင်နှိမ်နှင်းနိုင်ခဲ့တဲ့စနေနေ့ရုံးကအမေရိကန်စစ်စီရင်တဲ့ပတ်သက်တဲ့အသေးစိတ်တွေထပ်ထွက်လာပါတယ်။အစ္စလမ်ဘာသာရေးနိုင်ငံထူထောင်တယ်လို့ကြေညာပြီးတော့တချင်းကဩဇာအလွန်ကြီးခဲ့တဲ့ဘဂဒါဒီကိုတပုံသူပုံအောင်းနေတဲ့မြောက်လိုင်းငူထဲမှာတွေ့ခဲ့တာပါ။ဒါပေမဲ့လည်းလှူလာမမြင်တော့သူ့ကိုယ်သူအသေးခံဘုံခွဲခဲ့တာကြောင့်သူရောသူ့ကလေးသုံးဦးပါတေဆုံးခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့အဲ့ဒီစစ်စင်ရေးကနေဘာရီထားရတယ်ဆိုတာနဲ့ IS အကြမ်းဖက်အဖွဲ့အနေနဲ့ဆက်လုပ်နိုင်ဖို့ဆီးရီးယားမှာရှိတဲ့အရင်အမြစ်တွေကိုကာကွယ်ဖို့ဘယ်လိုစီမံနေတယ်လဲဆိုတာတွေကို VOA ပင်ဒဂွန်သတင်းထောက်ကလာဘပ်သတင်းရေးသားပေးပို့ထားပါတယ်ကိုသားညုံကပြောပြမှာပ
ါ IS ကောင်းဆောင်ပေါအောင်နေတဲ့နေရာကိုအမေရိကန်လေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတော့အဲ့ဒီကအပျက်စီးတွေကြားကမြောက်လှိုင်ကူတစ်ခုမှာအဘူဘဂ်အယ်ဘဂဒါဒီရဲ့ရုပ်လောင်းကိုအမေရိကန်တပ်တွေရခဲ့ပါတယ်သူရဲ့ရုပ်လောင်းကိုပင်လယ်တနေရာမှာပြစ်ချတကြူရာမလုပ်ခင်မှာတော့ဒီကနေ့မျိုးရိုးဗီဇာစစ်ဆေးမှုတွေလုပ်ပြီးတော့သူတေချောင်လို့အတီးပြုတ်ခဲ့ပါတယ်။အဲ့ဒီညမှာဘက်ဒါဒီတဦးတည်းကိုအရမီတာမဟုတ်ဘူးလို့ American Security အဖွဲ့ဥက္ကဋ္ဌဘူချုပ်ကြီး Mark Miley ကပြောပါတယ
်။ There were two adult males taken
အဲ့ဒီနေရာကနေအမျိုးသားနှစ်ဦးအရှင်ရမိခဲ့ပါတယ်။သူတို့ကိုကျွန်တော်တို့ထိန်းသိမ်းထားပါတယ်။
ဖမ်းဆီးရမိတဲ့အမျိုးသားနှစ်ဦးနဲ့အဲ့ဒီညမှာတွေ့ရတဲ့တမိုးရှိတဲ့ချက်လက်ပစ္စည်းတွေဟာအမေရိကန်တပ်တွေနဲ့ဒီ IS တိုက်ခိုက်ရေးမှာအမေရိကန်နဲ့အတူရှိနေတဲ့ကတ်တပ်ဖွဲ့တွေအတွက်သုံးတည့်မယ်လို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်မှာပဲသမ္မတ Trump ကတော့ Syria ရှေ့မြောက်ပိုင်းမှာရှိတဲ့ရေနံတွင်းတွေကိုကာကွယ်ဖို့ဆိုတာပို့ပြီးတော့အာရုံထားလာပါတယ်
။ But we're keeping the oil. Remember that. I've always said that. Keep the oil.
ရှင်တန်တွေကိုကျွန်တော်တို့ဆက်ပြီးထိန်းထားပါတယ်။ရှင်တန်တွေကိုထိန်းထားရမယ်လို့ကျွန်တော်တို့အမြဲတမ်းပြောနေတာပါ။တစ်လောက်ဒေါ်လာ45သန်းလောက်တန်တဲ့ဒီရှင်တန်တွေကိုဆက်ထိန်းထားပါမယ်
။ဒါကြောင့်လည်းပဲဆီးရီးယားမြောက်ပိုင်းကရှင်တန်တွေကိုကာကွယ်ပေးဖို့ကိစ္စဟာအမေရိကန်ရဲ့ရည်မှန်းချက်ဖြစ်လာပြီးတော့အမေရိကန်တပ်တွေအနေနဲ့လိုအပ်လို့ရှိရင်ဒီအရင်းမြစ်တွေကိုရုရှားနဲ့ဆီးရီးယားတပ်တွေကနေကာကွယ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။
We want to make sure that SDF does have access to the resources.In order to
SDF Syria Democratic တပ်တွေအနေနဲ့အကျဉ်းသားတွေကိုကာဝယ်ဖို့သူတို့ကိုသူတို့လက်နက်တပ်ဆင်နိုင်ဖို့ IS နိုင်ငံရေးစစ်မှာကျွန်တော်တို့ကိုအကူအညီပေးနိုင်ဖို့အတွက်ဒီအရင်းမြစ်တွေကိုသူတို့ရရှိပိုင်ဆိုင်ထားဖို့ကျွန်တော်တို့လုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့ရက်ပိုင်းတွင်းက American တပ်တွေ Syria ကနေပြီးတော့ဆုတ်သွားတယ်ဆိုပေမဲ့လည်းအခုတနင်္ဂနွေနေ့မှာတော့ American တပ်ဖွဲ့ချုပ် Syria နိုင်ငံတကူပြန်ပို့ထားတယ်လို့ American ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။သူဟာတက်တွေကိုအားဖြည့်ပြီးဖို့နဲ့သမ္မတ Trump လူလာနေတယ်လို့ဆီးရီးယားကနေပြီးတော့တက်တွေပြန်ရုပ်သိမ်းရေးပြင်ဆင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တော့ပြောပါတယ်။ဒါပေမဲ့လည်းအခုဆီးရီးယားမှာရှိမဲ့တက်ဟာအရင်ရှိထားတဲ့ပမာဏလောက်တော့ဖြစ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ
်။ My expectation is that it'll be fewer than what we
ကျွန်တော်မှန်းတာကတော့အရင်ရှိထားတဲ့ပမာဏထက်တော့နည်းပါလိမ့်မယ်။သူတို့လည်းအိမ်ပြန်ကြရမှာပါ
။ဒါပေမဲ့လို့အခုဆီးရီးယားကနေပြီးတော့တက်တွေရုပ်သွားလိုက်ပြန်သွားလိုက်ဖြစ်နေတာကြောင့်မလို့ဆီးရီးယားကနေအမေရိကန်တပ်ရုပ်သိမ်းရေးဘလောက်ထိကြာလိမ့်မယ်ဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
ကိုသားညုံပါရှင် VOA ကနေထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လင်းနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ကျိုးရူတွေကနေတိုက်ဖိုင်းယုံကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်
Islamic State ကြောအဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကို American နဲ့ Mohammed Quds တပ်ဖွဲ့တွေစစ်ဆင်ရေးလိုက်ပြီးလုံနေပါတယ်။ IS ခေါင်းဆောင် Abu Bakr al-Baghdadi နဲ့ IS ပြောရေးဆိုခွင့်ရှိသူ Abu Hassan al-Muhajiri တို့တေဆုံးသွားရတဲ့စစ်ဆင်ရေးကို American Mohammed Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းပြီးပို့စစ်ဆင်ရေးတွေအပူတပြင်းသူတို့လိုက်ပြီးလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမယ။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းမှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတအင်ဂျီရောကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲဆုံးဖြတ်မှာပါ။သမ္မတကိုတရားစွဲဖို့ဖြစ်လာတဲ့အဓိကအရင်းခံအကြောင်းတရားဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ယူကရိန်းသမ္မတကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတူကိုလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်တော်များများမှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေပြီးတော့အခုနောက်ဆုံးလော့စန်ဂျလိစ်မြို့ကဂက်တီပြတိုက်အနီးလောင်နေတဲ့တော်မီကိုငြိမ်းသက်ဖို့အတွက်မိသက်ဝင်တန်းတွေအပြင်းထန်စူးစမ်းနေကြပါတယ်။အမေရိကန်ပြည်အောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်စတီလ်ဝဲလ်ဟာဒီကနေ့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့သူတို့မြန်မာနိုင်ငံနဲ့အမေရိကန်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအမေရိကန်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေအကြောင်းကိုသူတို့ဆွေးနွေးခဲ့ကြပါတယ်ရှင်
။တရင်အချင်းချက်ကိုမယေသနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မကမှခင်ဖြူတွဲဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Tweets ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလံမီတာ190 kHz 3905တို့ကနေထုတ်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington.